Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ပါတောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA မြန်မာပိုင်းစီစဉ်ရဲ့2014ခုနှစ်နိုဝင်ဘာလ18ရက်နေ့အင်္ဂါနေ့ညနေခင်အစီအစဉ်တွေကိုလှိုင်းဒိုမီတာ19.25ရုပ်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျမတင်ကြီးထိုက်ပါ
ကျမအေးသနာကြပါရှင်အရှိလေပိုင်းဒေသဂျေရုဆလမ်မြို့မှာရှိတဲ့ဂျူးဖျားရှိခိုးကျောင်းကိုပါလက်စတိုင်းတွေဝါ2ဦးကတိုက်ခိုက်လို့ဖျားကျောင်းကိုလာသူ4ဦးသေဆုံးပြီးတော့6ဦးဒဏ်ရာရရှိသွားပါတယ်မြန်မာနိုင်ငံမှာသမရဦးသိန်းစိန်လက်မှတ်ရေးထိုးပြီးတော့အတည်ပြုလိုက်တဲ့အမျိုးသားပညာရေးဥပဒေပြင်ဆင်ရေးကိစ္စကအလွတ်တော်ကိုပြန်ပြင်တင်သွင်းပြီးတော့မှပြင်ဆင်လို့ရမှာဖြစ်တယ်လို့ပညာရေးဌာနကအရာရှိတွေကတုံ့ပြန်သွားပါတယ်ရှင်ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုတော့ဒီညနေပိုင်းမှာပြောပြဖို့ရှိပါတယ်မသိငီ
ကောင်းပါပြီရှင်သတင်းတွေအပြီးနားဆင်ကြရမယ့်သတင်းဆောင်ပါတွေထဲမှာတော့
တို့ရနဲ့ကျွန်တော်တို့ရဲ့ကြားမှာအဓိကရှိတဲ့ပြဿနာကတော့တို့ရကဗဟုချုပ်ကံမှုကိုဦးစားပေးနေတယ်ကျွန်တော်တို့ကဗဟုချုပ်ကံမှုကိုချော့ချတယ်အဲ့နှစ်ခုကြားတဲ့ကအဲ့ဒါမူဝါဒရေးရာပြဿနာပါဘူး
မဖြူဖြူအောင်ပြောသွားတာပါမြန်မာပညာရေးဥပဒေအပေါ်မှာသတိမှောက်နေကြတဲ့အခြေအနေရရနဲ့အာဏာပိုင်တို့ရဲ့အေးအေးယူလုံဆောင်မှုတွေကိုသတင်းတွေပြီးမှတင်ပြပေးမှာပါဒီနောက်မှာတော့ဖွဲ့စည်းပုံအခြေခံဥပဒေကို2015ရွေးကောက်ပွဲအပြီးမှာမှပြင်လို့ရမယ်လို့လွတ်တော်ရဲ့ဥက္ကဋ္ဌရဲ့ပြောဆိုချက်နောက်သမ္မတဦးပါမရဲ့မြန်မာခီးစဉ်ပေါ်လူ့အခွင့်အရေးဖွဲ့ရဲ့တုံ့ပြန်ချက်တွေကိုဒီညနေခင်းမှာတင်ပြပေးမှာပါအခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမအေးတန်နာကျော်နဲ့ကိုညံဝင်းအောင်တို့ကကြီးညာပေးကြပါအောင်ရှင်
ရှိလေပိုင်းဒေသဂျေရုဆလမ်မြို့မှာရှိတဲ့ဂျူးဖျားရှိခိုးကျောင်းကိုပါလက်စတိုင်းတွေဝါ2ဦးကတိုက်ခိုက်လို့ဖျားကျောင်းကိုလာသူ4ဦးသေဆုံးပြီးတော့နောက်ထပ်6ဦးဒဏ်ရာရရှိသွားပါတယ်။တိုက်ခိုက်သူတွေကပစိန်တွေသနက်တွေကိုကန်ဆောင်လာပြီးတော့မြို့ရဲ့ဟာနော့ဖ်အရက်မှာမနက်ခင်းဝေးပြူဆူတောင်းချိန်အတွင်းတိုက်ခိုက်ခဲ့တယ်လို့ရဲဌာနပြောရေးဆိုခွင့်ရှိသူလူပါဆမ်မရီကပြောပါတယ်။မစ္စတာဆမ်မရီကအကြမ်းဖက်သမားတွေလို့ပြောသွားပြီးတော့သူတို့ကိုရဲကအပြစ်သက်လိုက်တယ်လို့ဆိုပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ယာမင်နက်တန်ယာဟုကတော့ဒါဟာဟားမတ်စစ်ဆေးရောအဖွဲ့နဲ့ပါလက်စတိုင်းသမ္မတမာမုတ်အာဘတ်ရဲ့သွေးတုံလုံးဆောင်မှုကြောင့်ဖြစ်တယ်လို့ပြောပြီးတော့နိုင်ငံတကာကလည်းမသိကြိုးစွန်ပြုနေတယ်လို့ဆိုပါတယ်။ဒီတိုက်ခိုက်မှုကိုအစ္စရေးဘက်ကလက်တုံ့ပြန်မယ်လို့မစ္စတာနက်တန်ယာဟုကကတိပြုသွားတာပါ။ပါလက်စတိုင်းသမ္မတအာဘတ်ကလည်းတိတ်မကြခင်မှာပဲကြေညာချက်တစ်စောင်ထုတ်ပြီးတော့ဒီတိုက်ခိုက်မှုကိုဘသူပဲလုံးလုံးရက်သားတွေကိုပြင်မှတ်ထားတိုက်ခိုက်တာကိုရှုံချသွားပါရီအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကတော့မစ္စတာနက်တန်ယာဟုကိုဖုံးခေါ်ပြီးတော့ဝန်ထမ်းစကားပြောကြားခဲ့တာပါဒီတိုက်ခိုက်မှုဟာအကြမ်းဖက်လုပ်ရစစ်စစ်ဖြစ်တယ်လို့လည်းလန်ဒန်မြို့တော်မှာသတင်းတောက်တွေကိုမစ္စတာကယ်ရီကပြောသွားခဲ့ပါတယ
်ယူရန်ရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့အမေရိကန်အပါဝင်အခြားကမ္ဘာအင်အားကြီး၅နိုင်ငံနဲ့အီရန်နိုင်ငံတို့ကြားသဘောတူညီမှုတစ်ခုရလိမ့်မယ်လို့မျှော်လင့်ကြောင်းအမေရိကန်နိုင်ငံသား၏ဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။ဒါပေမဲ့ဘာလို့မှကြိုတင်ဟောကိန်းထုတ်မှာမဟုတ်ဘူးလို့ဆိုပါတယ်။အီရန်နိုင်ငံကစစ်ဆင်ညှိနှိုင်းမဲ့သူတွေနဲ့ P5+1 လို့ခေါ်တဲ့အမေရိကန်ပြင်သစ်ဗြိတိန်ရုရှားဂျာမနီတရုတ်စတဲ့နိုင်ငံတွေဟာဗီယက်နမ်မြို့မှာဒီကနေ့တွေ့ဆုံဆွေးနွေးကြမှာပါ။သဘောတူညီချက်တစ်ခုခုရဖို့နောက်ဆုံးသတ်မှတ်ထားတဲ့နိုဝင်ဘာလ24ရက်နေ့မတိုင်ခင်ရန်နှင်းငယ်အတွင်းညှိနှိုင်းကြမှာဖြစ်ပါတယ်ဗီတင်နိုင်ငံရဲ့ဝန်ကြီးဖိလစ်ဟာမွန်နဲ့ဂျွန်ကယ်ရီတို့ကတော့ဒီတစ်ပတ်ဆွေးနွေးပွဲဟာအထွတ်အထိပ်ဆွေးနွေးပွဲလို့ဆိုပါတယ်ညှိနှိုင်းမှုတွေကနေသဘောတူညီမှုတစ်ခုထွက်လာနိုင်တယ်လို့အီရန်နိုင်ငံရဲ့ဝန်ကြီးဂျေဗက်ဇာရစ်ကပြောဆိုကြောင်းအီရန်မီဒီယာတွေမှာရေးသားကြပြီးနိုင်ငံတကာအနေနဲ့ရာသင်းရာဒိတ်တာတဲ့ပိုတဲ့တောင်းဆိုမှုမျိုးတွေမလုပ်ဖို့မစ္စတာဇာရစ်ကသတိပေးထားကြောင်းလည်းရေးသားပါတယ်ယူရန်နဲ့ P5+1 နိုင်ငံကြီးတွေကြားသဘောတူညီချက်ရဖို့တစ်နှစ်လောက်ညှိနှိုင်းလာခဲ့ကြတာဖြစ်ပါတယ်။အီရန်နိုင်ငံပေါ်စီးပွားရေးပိတ်ဆို့မှုကိုဖယ်ရှားစေလိုတယ်ဆိုရင်အီရန်ရဲ့နျူကလ িয়ার အစီအစဉ်ကိုညီညာတဲ့နီလန်းတွေအတွက်အသုံးပြုဖို့ညှိနှိုင်းနေကြတာဖြစ်ပါတယ
်။ဖန်စီရန်ပြင်သစ်တဲ့ Dutch လူမျိုးတစားကန်2ဦးကိုသူတို့ပြန်လွတ်မြောက်ရေးသူတို့နိုင်ငံတွေရဲ့အစိုးရတွေကိုညှိနှိုင်းပေးဖို့တောင်းပန်ထားတဲ့ဗီဒီယိုတစ်ခုမြောက်အာဖရိကဂျီဟတ် Al-Qaeda အဖွဲ့ကထုတ်လိုက်ပါတယ်။Al-Qaeda in Islamic Maghreb AQIM အဖွဲ့ရဲ့ website မှာတင်ထားတဲ့ video ကအခန်းနှခန်းပါပြီးတော့ဖမ်းခံထားရသူ2ဦးကိုတနည်းအားဖြင့်ရိုက်ကူးထားတာဖြစ်ပါတယ်။ပထမအကွက်မှာတော့3နှစ်ကြာဖမ်းခံထားရတဲ့ပြင်သစ်နိုင်ငံသား Sach Lazarevich ကပြင်သစ်လို့ပြောထားတာပါ။သူအရင်နာမကျန်ဖြစ်နေပြီးတော့သူလွတ်မြောက်ရေးလှုံ့ဆော်ပေးဖို့ပြင်သစ်သမ္မတ François Hollande ကိုတောင်းပန်ထားပါတယ်။ဘယ်နေရာဘယ်အချိန်မှာဒီ video ရိုက်ကူးထားတယ်ဆိုတာ video ကနေမသိရပါဘူး။Dutch နိုင်ငံသား Sack Ryan ကလည်းသူလွတ်မြောက်ရေးလှုံ့ဆော်ပေးဖို့ဗီဒီယိုထဲမှာတောင်းပန်ထားတာပါသူတို့နှစ်ဦးလုံးဟာ2011ခုနှစ်မှာမာလီနိုင်ငံကနေပြန်ပြေးဆွဲခံရတာပါ သူတို့ကိုအသက်အန္တရာယ်ဘယ်လိုရန်ရှာသလဲပြီးတော့ဒီ AQIM အဖွဲ့ကဘယ်လိုတောင်းဆိုမှုတွေလုပ်တာလဲဆိုတာသူတို့ဘာမှပြောမထားပါဘူးပြင်သစ်နဲ့ Dutch အရာရှိတွေကတော့သူတို့ဒီဗီဒီယိုထွက်တာကိုသိပါတယ်လို့တင်းနှလာနေကပြောပါတယ်ရှင်
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်ကနိုင်ငံသားတွေအခြေချတဲ့ပရဝန်ဝင်းတစ်ခုကိုအသေးခံဘုံးခွဲတိုက်ခိုက်တာကြောင့်အနည်းဆုံးလုံခြုံရေးဝန်ထမ်း2ဦးသေဆုံးသွားတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်။အင်္ဂါနေ့မနေ့အစောပိုင်းကကဘူးမြို့တော်ပူလီချကီခရိုင်မှာရှိတဲ့နိုင်ငံသားကုမ္ပဏီတွေနိုင်ငံတကာအစ်အခြေဆိုင်ရုံးတွေစုပေါင်းထားတဲ့ပရဝန်ဝင်းရဲ့တကားဝါတစ်ခုကိုဖောက်ခွဲရေးပစ္စည်းတွေတင်ဆောင်လာတဲ့ထရက်ကားငယ်တစ်စင်းကပြေးတိုက်ပြီးဖောက်ခွဲလိုက်တာဖြစ်ပါတယ်။ဒီပေါက်ကွဲမှုကိုသူတို့လုပ်တာပါလို့တာလီဘန်ဒီဘက်ကပြောပေမဲ့ဘယ်နေရာကိုအဓိကပြစ်မှတ်ထားတိုက်ခတ်တယ်ဆိုတာကိုတော့အတိအကျမသိရသေးပါဘူး။ပေါက်ကွဲမှုကြောင့်မိโกလုံးကြီးတွေဖြာထွက်လာပြီးအဲ့ဒီနေရာနဲ့လှမ်းတဲ့ကပူးမျိုးလေတန်တမန်ရက်ကွက်ကမှန်ပရင်းတွေကိုတုံးခါပေါက်ကွဲစေခဲ့ပါတယ်။ပေါက်ကွဲတိုက်ခိုက်ခံရတဲ့နေရာနဲ့မလှမ်းမကန့်မှာအာဖဂန်ထောက်လှမ်းရေးအေဂျင်စီရုံးခွဲရှိပါတယ်။
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOE ကနေပြီးတော့ဒေတာရင်သတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ရှင်မြန်မာနိုင်ငံမှာသမျှဥသိမ်းချိန်လက်မှတ်ရေးထိုးပြီးတော့အတည်ပြုလိုက်တဲ့အမျိုးသားဥပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်ပြီးတော့ចောင်းသားတွေသမိမှောက်ခဲ့ကြပြီးတဲ့နောက်ဒီကိစ္စနဲ့ပတ်သက်လို့ပညာရေးအရာရှိတွေကပြင်ဥပဒေပြင်ဆင်ရေးဟာလွတ်တော်နယ်ပဲသက်ဆိုင်နေဆိုပြီးတော့တုံ့ပြန်သွားပါတယ်အမျိုးသားပညာရေးဥပဒေပြင်ဆင်ရေးကိစ္စလွတ်တော်ကိုပြန်တင်သွင်းမှပြင်လို့ရမှာဖြစ်သလိုအချိန်ယူပြီးတော့ရေးဆွဲထားတဲ့ဥပဒေဖြစ်ပါတယ်လို့လည်းပညာရေးမြင့်တင်မှုအကောင့်ထဲဖော်ရေးကော်မတီအကြံပေးအဖွဲ့နာယကဦးသန်းဦးကပြောပါရစ်ရန်ကုန်ပညာရေးတက္ကသိုလ်အရှေ့ပိုင်းတက္ကသိုလ်အနောက်ပိုင်းတက္ကသိုလ်အစရှိတဲ့တက္ကသိုလ်အသီးသီးကပါမခချုပ်တွေနဲ့အစိမ့်မြင့်ပညာဦးစီးဌာနကတာဝန်ရှိသူတွေရန်ကုန်အစိမ့်မြင့်ပညာဦးစီးဌာနမှာဒီကနေ့စုဝေးပြီးတော့သတင်းစာရှင်းလင်းပွဲတရက်ကျင်းပပြီးတော့အဲ့လိုပြောသွားတာပါသူတို့တွေအားလုံးရေးဆွဲထားတဲ့ဒီအမျိုးသားပညာရေးဥပဒေမှာကျောင်းသားတွေစန့်ကျင်တဲ့ဗဟိုချုပ်ကင်မှုစနစ်ဆိုတာမျိုးနဲ့ထိန်းချုပ်မထားဘူးလို့လည်းပြောပါရယ်အခုဆန္ဒပြနေတဲ့ကျောင်းသားတွေနဲ့အတူ NNER လို့ခေါ်တဲ့မြန်မာနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက်ကရော88မျိုးဆက်ကျောင်းသားအဖွဲ့ကပါပူးပေါင်းလာတာနဲ့ပတ်သက်လို့လည်းတာဝန်ရှိသူတွေကတဦးချင်းဖြစ်စေအဖွဲ့လိုက်ဖြစ်စေလာရောက်အဆွေးနေညှိနှိုင်းနိုင်တယ်လို့ပြောသွားပါရယ်ပညာရှင်တွေနေပဲအသီးသီးကပမောက္ခတွေဆရာဆရာမတွေအပြင်နိုင်ငံတကာဆန်နှုံးတွေနဲ့ပါချိန်ထိုးပြီးတော့ရေးဆွဲခဲ့တဲ့ဒီအမျိုးသားပညာရေးဥပဒေဟာအချိန်နဲ့အားလုံးနဲ့အဆင်ပြေအောင်လို့ရေးဆွဲထားတယ်ဖြစ်တယ်လို့လည်းဆိုပါတယ်ရှင
်စတေမာလာကလေးကစတင်လာခဲ့တဲ့ဟောင်ကောင်မြို့လေလမ်းမတွေပေါ်ကတပိတ်စခန်းကိုအာနာပိုင်နီယာဒီကနေ့မနေ့အစောပိုင်းမှာစတင်ရှင်းလင်းခဲ့ပါတယ်ဟောင်ကောင်အစိုးရရုံးချုပ်နာကစီးပွားရေးအချက်အချာကြားတဲ့MRRT ရက်ကွက်လမ်းမတွေပေါ်ပိတ်ဆို့ထားတဲ့အတားအဆီးတွေကိုရှင်းလင်းဖို့ဆိုတဲ့တရားရုံးအမိန့်စာကိုတာဝန်ရှိသူတဦးကလာဖတ်ပြပြီးတဲ့နောက်ရှင်းလင်းမှုတွေစလုပ်ခဲ့တာပါဆန္ဒပြသူတွေကတော့တားဆီးဟန်တားတာမျိုးမရှိဘဲသူတို့ရဲ့တဲတွေပစ္စည်းတွေကိုယူပြီးရဲတပ်ဖွဲ့တွေထွက်ခွာသွားတဲ့နေရာလွတ်တွေစီရွှေ့သွားကြပါတယ်အခုနေရာနဲ့စိတ်ကမ်းရဲ့တစ်ဖက်မွန်ဂေါခရိုင်နေရာကိုရှင်းလင်းဖို့ဟောင်ကောင်တရားရုံးတို့ကပြီးခဲ့တဲ့သတင်းပတ်တည်းအမိန့်ထုတ်ပြန်ထားတာပါဟောင်ကောင်တရုတ်တက္ကသိုလ်ကမကြသေးခင်ကကောက်ယူတဲ့လူလူစစ်တမ်းတစ်ခုမှာဆန္ဒပြပွဲတွေကိုအဆုံးသတ်သင့်ပြီလို့အများစုကပြောထားတာထွက်လာပြီးတဲ့နောက်အခုလိုရှင်းလင်းမှုတွေဖြစ်လာတာပါစစ်တမ်းမှာပါတဲ့လူ1000ကျော်တဲမှာ43ရာခိုင်နှုန်းကဆန္ဒပြပွဲကိုဆန့်ကျင်ပြီး34ရာခိုင်နှုန်းကထောက်ခံပါတယ်ဒါပေမဲ့လည်း68ရာခိုင်နှုန်းကတော့ဆန္ဒပြသူတွေအိမ်ပြန်သင့်ပြီလို့ပြောဆိုကြပါတယ်
ဂျပန်နိုင်ငံမှာနိုင်ငံရေးထောက်ခံမှုတွေပို့ပြီးတော့ရရှိအောင်တဲ့စီးပွားရေးဆုပ်ယုပ်မှုကိုတားဆီးနိုင်အောင်ကြိုးစားတဲ့အနေနဲ့ဝန်ကြီးချုပ်ရှင်ဇိုအာဘေဟာအငင်းပွားဝယ်အယောင်ကိုမြင့်တင်မှုကိုဆိုင်းငံ့ပြီးတော့ရွေးကောက်ပွဲဆော့ဆော့ကျင်းပဖို့တောင်းဆိုသွားပါတယ်။အင်္ဂါနေ့ညပိုင်းမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာမစ္စတာအာဘေကဒီသတင်းပတ်မှာလွှတ်တော်ကိုဖျက်သိမ်းမဲ့အကြောင်းနဲ့ရွေးကောက်ပွဲကိုစီစဉ်ထားတာထက်နှစ်နှစ်ဆော့ပြီးတော့ကျင်းပမယ့်အကြောင်းပြောသွားပါတယ်။ရွေးကောက်ပွဲကျင်းပမယ့်ရက်ကိုတော့အတိအကျပြောမသွားပေမဲ့ဂျပန်သတင်းတွေမှာတော့ဒီဇင်ဘာလလယ်လောက်ဖြစ်နိုင်တယ်လို့ပြောနေကြပါတယ်ရှင်။
လူသားရုပ်ပေါ်ကျွန်းလွန်တဲ့ရာဇဝတ်မှုအတွက်မြောက်ကိုရီးယားနိုင်ငံကို ICC လို့ခေါ်တဲ့နိုင်ငံတကာရာဇဝတ်ယုံကိုပို့သင့်မပို့သင့်ဆိုတာဆုံးဖြတ်ဖို့ကုလသမဂ္ဂမှာဒီနေ့ဆုံးဖြတ်ကြဖို့ရှိပါတယ်ခင်ဗျာ
ကနေညနေခင်းအတွက်ထိတ်တန့်ရောက်တဲ့တွင်ကိုမှတ်အေးတန်လာကြောင်းနဲ့ကိုညံဝင်းအောင်တို့ကြီးညာပေးခဲ့တာပါရှင်။ခုကတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းဆောင်မတွေကိုတင်ပြပေးပါတော့မယ်။မြန်မာနိုင်ငံစင်းမြင့်ပညာဦးစီးဌာနတာဝန်ရှိသူတွေကအမျိုးသားပညာရေးဥပဒေသူတို့လက်ထက်မှာတော့နိုင်ငံတကာစံချိန်စံညွှန်းနဲ့ညီတဲ့အကောင်းဆုံးဥပဒေအဖြစ်သတင်းစာရှင်းလင်းပွဲလုပ်ပြောဆိုလိုက်ပြီးကျောင်းသားတွေကိုညှိနှိုင်းဆွေးနွေးဖို့ဖိတ်ခေါ်လိုက်ပါတယ်။ကျောင်းသားတွေကတော့လွှတ်တော်ကနေအတီးပြုတ်ပြတ်ထန်းလိုက်တဲ့ပညာရေးဥပဒေပြင်ဆင်ဖို့သာတောင်းဆိုနေပြီးဤဥပဒေအဆင့်မှာပြင်ဆင်ဖို့အတွက်ညှိနှိုင်းစရာအကြောင်းမရှိဘူးလို့သတင်းစာရှင်းလင်းခဲ့ပါတယ်။ဒီအကြောင်းကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မတ်အေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။မြန်မာနိုင်ငံအစိမ့်မြင့်ပညာရေးဦးစီးဌာနကတာဝန်ရှိသူတွေဟာအမျိုးသားပညာရေးဥပဒေနဲ့ပတ်သက်လို့ပြင်ဆင်ဖို့အတွက်အချိန်နဲ့အချိန်ခါရခက်ခဲကြောင်းဒီဥပဒေဟာနိုင်ငံတကာစံချိန်စံညွှန်းတွေနဲ့ကိုက်ညီပြီးအကောင်းဆုံးဖြစ်တယ်လို့ဆိုကာတက္ကသိုလ်အသီးသီးကပညာရှင်တွေစုပြီးသတင်းစာရှင်းလင်းပွဲလုပ်ခဲ့တာပါ။ရန်ကုန်နောက်ပိုင်းတက္ကသိုလ်ပါမောခချုပ်ဒေါက်တာခိုင်မြဲကတော့အခုလိုပြောသွားပါဗျ။
အကောင်းဆုံးဆိုတာတော့ဒါဘာဥတ္တဝန်နဲ့ခေါ်တာပြောပြရဖြစ်ပါလေ။သူရဲ့တက်တန်းတွေမှာတော့မကြုံဘူးပါဘူးလို့လည်းပြောထားတယ်။ဒါဘာလို့ရဲ့ဆုံးဖြတ်ပါ။တော့ဒီဆရာတို့ရဲ့နော်ဆန္ဒရည်မဟုတ်ဆန္ဒအားလုံးလည်းပေါက်ဆက်ထားတယ်။နိုင်ငံကပညာရေးဆန္ဒရည်တွေလည်းတကယ်ကိုလည်းရေးထားတယ်။ဘယ်လိုချိန်တွေလဲခိုက်တယ်။ဆရာတို့ချိန်ဖို့ကြည့်တဲ့ဟာတွေနဲ့တရားလို့ရှိတယ်။ဒါအကောင်းဆုံးပြောလို့ရပါတ
ယ်။တပိတ်မောက်ကျောင်းသားတွေကလည်းဒီကနေ့မှပဲသတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးမြန်မာနိုင်ငံရဲ့အမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်တောင်းဆိုတာဟာဗဟိုချုပ်ကန့်မှုအများဆုံးထည့်သွင်းထားတဲ့အစိုးရနဲ့ကျောင်းသားတွေကြားမှာရှိနေတဲ့မူဝါဒရေးရာပြဿနာအဖြစ်တပိတ်မောက်ခေါင်းဆောင်တူဖြစ်တဲ့မတ်ဖြူဖြူအောင်ကပြောဆိုလိုက်ပါတယ်
။ဒီလိုရနဲ့ကျောင်းသားတွေကြားမှာအဓိကရှိတဲ့ပြဿနာကတော့ဆိုရကဗဟိုချုပ်ကန့်မှုကိုဦးစားပေးခြင်းနဲ့ကျမတို့ကဗဟိုချုပ်ကန့်မှုကိုချော့ချတယ်။အဲ့နှစ်ခုကြားတဲ့ကအဲ့ဒါမူဝါဒရေးရာပြဿနာပါဘူး။ဆိုတော့ဒါလွတ်တော်ကပြင်မရမယ်လို့ပြောတာမျိုးရှိတယ်။ဒါပေမဲ့တကယ်တမ်းကျတော့ဟိုဒီပညာရေးဥပဒေကျမ်းနှစ်ခုချင်းကြည့်ကြအောင်မှလွတ်တော်ဘက်ကပညာရေးဥပဒေကျမ်းကိုဟိုမယူဘဲနဲ့အစိုးရဘက်ကပညာရေးဥပဒေကျမ်းမှာမှလွတ်တော်ဘက်ကပညာရေးဥပဒေကိုချိုးချက်ပြီးနည်းနည်းပြင်လာလောက်နဲ့ဒီဥပဒေကအတူဖြစ်သွားရစေရင်ဆိုရနဲ့လွတ်တော်ရဲ့ဂျားထဲမှာရှိတဲ့တိုင်းကဘယ်ရတာလဲဆိုတော့ကျွန်တော်မြင်ရမှာဖြစ်ပါတယ်။ဒါမျိုးကြီးရှိနေတော့ကျွန်မကတော့ဒီ process ကကြာလိမ့်မယ်လို့ပြောတာကကျွန်တော်ဒီအသိဉာဏ်ပေးနေတာကျွန်တော်တို့ရဲ့ကျောင်းသားလှုပ်ရှားမှုကိုဖန်ထားခြင်းတွေလို့ပဲမြင်ပါတယ
်။တက္ကသိုလ်အသီးသီးကပမောခရီပညာရေးအကြံပေးပုံကိုယ်တွေပါဝင်တဲ့သတင်းစာရှင်းလင်းပွဲဟာပညာရေးဝန်ကြီးဌာနကိုတော့ကိုစားမပြုတဲ့အကြောင်းနဲ့သူတို့ဟာပညာရှင်တွေအနေနဲ့ညှိနှိုင်းဆောင်ရွက်ပေးလိုတာကြောင့်ဆိုပြီးရှင်းလင်းခဲ့တာလို့ဆိုပါတယ်။ဒါအပြင်ကျောင်းသားတွေအဖွဲ့အစည်းတွေကိုလည်းသူတို့နဲ့ညှိနှိုင်းလို့ရတဲ့အကြောင်းဖိတ်ခေါ်ခဲ့တာပါ။ကျောင်းသားတွေကတော့ပညာရေးဥပဒေပြင်ဆင်ဖို့တာညှိနှိုင်းလို့ကြောင်းဤဥပဒေအစ်စ်မှာပြင်ဆင်ဖို့အတွက်ညှိနှိုင်းမှာမဟုတ်ဘူးလို့ဆိုပါရယ်။ဒါအပြင်ညှိနှိုင်းမှုတွေဟာအာမခံချက်ရှိတဲ့ညှိနှိုင်းမှုဖြစ်ဖို့လိုတယ်လို့လည်းပြောဆိုလိုက်ပါရယ်။
အညာအညာဥပဒေကိုပြင်ဆင်မှုပြောတာသူတို့ဘက်ကဒီဤဥပဒေကိုညှိနှိုင်းမှုပြောတာအဲ့ဒီနှစ်ခုရဲ့ကွာဟာချက်ကိုကျမတို့ကရှင်းရှင်းလင်းလင်းမြင်တယ်ဒါကြောင့်မို့ဤဥပဒေဆိုရင်ကျမတို့ကလုံးဝကိုညှိနှိုင်းမှာမဟုတ်ပါဘူးကျွန်တော်အမေကပညာရေးဥပဒေကိုဒါညှိနှိုင်းမှာဖြစ်တယ်လို့ကျမတို့ကပြည့်ပြတ်တကားပြောထားပြီးသားဖြစ်ပါတယ်လက်ရှိအစိုးရရဲ့ဟိုဌာနအသီးသီးမှာတာဝန်ထမ်းဆောင်ရဲ့ပညာရှင်ကအစိုးရနဲ့တကယ်ကိုကင်းလို့ရလားဆိုတဲ့ဟိုမေးခွန်းပေါ့နော်ဟိုညှိနှိုင်းဥပဒေကအလွန်ကောင်းတယ်ဆိုတာကိုကသူတို့ရဲ့ဒါဘလိုက်မှုကိုပြနေတယ်လို့ကျမတို့ကမြင်ပါတယ်ကိုကြည့်ရင်ကြောင်းလေးကိုကျွန်တော်တောင်းဆိုနေတာအဖြစ်တည်းမဟုတ်ပါဘူးကျွန်တော်ဆုံးရှုံးခဲ့တဲ့အရာတွေ1960နှစ်နောက်ပိုင်းဆုံးရှုံးခဲ့ရတဲ့ပညာရေးလိုလက်ခွင့်ကိုကျွန်တော်ပြန်ပြီးတော့တောင်းကျွန်တော်နိုင်ငံမှာပညာရေးခဏကတကယ်ကိုချွတ်ချုံကြနေတာဖြစ်တဲ့အတွက်အဲ့ဒီပညာရေးခဏကိုကယ်တင်ဖို့အတွက်ဒီတနည်းရရှိပါတော့တယ
်အစိုးရထုတ်သတင်းစာတွေမှာတော့အမျိုးသားပညာရေးဥပဒေရေးဆွဲခဲ့ရမှာကျောင်းသားလူငယ်တွေဆရာဆရာမတွေမိဘပြည်သူတွေပညာရေးနဲ့ပတ်သက်ဆက်နွယ်သူတွေကိုတင်ပြထားပြီးဖြစ်တာကြောင့်အကြိမ်ကြိမ်ညှိနှိုင်းဆောင်ရွက်ပြီးညှိနှိုင်းရရှိတဲ့ဥပဒေကြမ်းတွေကိုလွတ်တော်ကအမျိုးသားပညာရေးဥပဒေဖြစ်အတီးပြုတ်ပြတ်ထန်းခဲ့တာဖြစ်ကြောင်းရေးသားထားပါတယ်။ဥပဒေများအတီးပြုတ်ခြင်း၊ပြင်ဆင်ခြင်း၊ဖြည့်ဆွတ်ခြင်း၊ပယ်ဖျက်ခြင်းစတဲ့ဥပဒေရေးရာအာဏာတွေဟာဥပဒေပြုလွတ်တော်မှာရှိနေတဲ့အတွက်ကျောင်းသားလူငယ်တွေရဲ့ဆန္ဒသဘောထားတွေကိုသက်ဆိုင်ရာလွတ်တော်ကော်မတီများထံတင်ပြဆွေးနွေးနိုင်ရန်အတွက်ပညာရေးမြင့်တင်မှုအကောင့်ထယ်ဖော်ရေးကော်မတီကအကျိုးဆောင်အဖြစ်စေ့စပ်ညှိနှိုင်းပေးရန်အဆင့်သင့်ရှိတယ်ဆိုပြီးရေးသားထားပါတယ်။ကျောင်းသားတွေနဲ့ဆရာဆရာမသမဂ္ဂအဖွဲ့အစည်းတွေပညာရေးနဲ့သက်ဆိုင်တဲ့အဖွဲ့အစည်းတွေကတော့သူတို့ဟာပညာရေးဥပဒေမူကြမ်းစတင်မရေးဆွဲခင်ကတည်းကအမျိုးသားပညာရေးဥပဒေမှာပါဝင်သင့်တဲ့အချက်တွေကိုအကြံပြုပြောဆိုထားခဲ့ပေမဲ့သူတို့ရဲ့ဆန္ဒသဘောထားတွေကိုလစ်လျူရှုပြီးရေးဆွဲထားတာဖြစ်တယ်လို့လည်းပြောဆိုခဲ့ပါဗျာ အမျိုးသားပညာရေးဥပဒေကိုနိုင်ငံလုံးဆိုင်ရာကျောင်းသားတို့အရေးပေါ်အစည်းအဝေးကနေကန့်ကွက်တပိတ်မှောက်ဖို့အတွက်အတီးပြုတ်ဆုံးဖြတ်ခဲ့ပြီးနိုဝင်ဘာလ14ရက်နေ့ကနေ18ရက်နေ့ထိကျောင်းသားတွေက4ရက်ကြာတပိတ်မှောက်ဆန္ဒပြပွဲလုပ်ခဲ့ပါတယ်ရှင်
ရှာမှုသမိုင်းမှာရှေ့ပြေးတအူးကနေထွက်ထွက်လာတတ်တဲ့မြန်မာចောင်းသားတွေဟာမကြခင်ကပြဋ္ဌာန်းခဲ့တဲ့အမျိုးသားပညာရေးဥပဒေကိုကန့်ကွက်ဆန္ဒပြပြီးလမ်းမပေါ်ရောက်လာကြပြန်ပါပြီ။အမျိုးသားပညာရေးဥပဒေကိုចောင်းသားတမကတွေဘာကြောင့်မကြေမနက်ဆန္ဒပြကန့်ကွက်နေကြပါသလဲ။တာဝန်ရှိသူတွေဘက်ကဘလို့တုံ့ပြန်လာမယ်လို့ចောင်းသားတွေမျှော်လင့်ထားပါသလဲ။အခုလာမဲ့အင်္ဂါနေ့ညပိုင်းတိုက်ရိုက်လှိုင်းလိုက်အစီအစဉ်မှာဒီအကြောင်းကိုဆွေးနွေးကြမှာပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သောတာရှင်တွေ VOA ကိုမိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားနိုင်ကြပါတယ်။မိမိတို့ဆွေးနွေးမေးမြန်းလိုတာကိုအတန်ဖိုင်နဲ့ဖြစ်စေစာနဲ့ဖြစ်စေလိုရင်းတူရှင်းရေးသားအတန်သွင်းပြီး VOA ကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA ရဲ့တယ်လီဖုန်းနံပါတ်က1-232-382-554email လိပ်စာ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါတယ်ရှင်
။အခုည9နာရီဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့ကျမတို့သောရရှင်နေအားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါရစေ။အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဆက်ပြီးတော့တင်ပြပေးချင်ပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေကို2015ရွေးကောက်ပွဲပြီးမှပြင်ဆင်နိုင်မှာဖြစ်တဲ့အကြောင်းပြည်တော်စုလွှတ်တော်နာယကသူရဦးရွှေမန်းကဒီကနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်။နိုင်ငံရေးပါတီတချို့ကတော့ဖွဲ့စည်းပုံပြင်ဆင်ပြီးမှရွေးကောက်ပွဲကျင်းပဖို့လိုလားပြီးဖွဲ့စည်းပုံမပြင်မဲရွေးကောက်ပွဲကျင်းပမယ်ဆိုရင်ပြည်တွင်းငြိမ်းချမ်းရေးနိုင်ငံတည်ငြိမ်မှုနဲ့နိုင်ငံတကာလူ့အဖွဲ့အစည်းရဲ့ထောက်ခံမှုအပေါ်မှာတက်ရောက်မှုတွေရှိလာနိုင်တယ်လို့သုံးသပ်ကြပါတယ်။ဒီသတင်းကိုတော့ VOE မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစော်ကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးပြည်ထောင်စုလွှတ်တော်မှလက်ရှိဆွေးနွေးနေချိန်မှာပဲပြည်ထောင်စုလွှတ်တော်နာယကကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။လက်ရှိဖွဲ့စည်းပုံကို2015ရွေးကောက်ပွဲအပြီးမှသာပြင်ဆင်နိုင်မယ်ဆိုတာကိုပြည်ထောင်စုလွှတ်တော်နာယကသူရောဦးရွှေမန်းကဒီကနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုပါတယ်။အဲ
့ဒီကဖက်ပေါ်လာတဲ့ဥရိတန်းတွေကိုတခုတ်ဒိတာရကနာလောကဒုစရဏအဲ့ဒါကိုလာမဲ့2015မေလအတွင်းမှာဆောင်ရယ်အဲ့ဒီရထပ်ပေါ်လာတဲ့ဟာကို2015ရေးပြောင်းပွဲပြီးလို့ပြည်အောင်လို့တော့စတင်ကျင်းပတယ်ပြည်လို့တော့ပြောင်းလို့တော့ကျင်းပတဲ့နောက်ပိုင်းမှာအဲ့ဒီဖွဲ့စည်းပုံစီရင်မှုပြတ်ထန်းလိုက်တယ်ပြတ်ထန်းချက်ကိုအတူတူပါ
လောလောဆယ်မှာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးအကောင့်ထက်ဖော်မှုကော်မတီကတင်ပြတဲ့အစီရင်ခံစာကိုဒီလ23ရက်နေ့ကနေ25ရက်နေ့အထိပြည်တော်စုလွှတ်တော်မှာဆွေးနွေးဖို့ရှိနေပါတယ်။ရရှိလာတဲ့ဆွေးနွေးချက်တွေကိုနောက်တစ်ကြိမ်ကျင်းပတဲ့ပြည်တော်စုလွှတ်တော်ကအတည်ပြုမှာဖြစ်ပါတယ်။ဒီလိုအတည်ပြုထားတဲ့ဥပဒေမူကြမ်းကို2015ခုနှစ်မေလလောက်မှာလူထုဆန္ဒခံယူပွဲကျင်းပပြီးအတည်ပြုရမှာဖြစ်ပါတယ်။လူထုဆန္ဒခံယူပွဲကအတည်ပြုလိုက်တဲ့ပြင်ဆင်ပြီးဖွဲ့စည်းပုံအခြေခံဥပဒေကိုအရေးပေါ်ပြည်ထောင်စုလွှတ်တော်ကအတည်ပြုပေးနိုင်မယ်ဆိုရင်2015ရွေးကောက်ပွဲကိုဖွဲ့စည်းပုံအသစ်နဲ့ကျင်းပနိုင်လိမ့်မယ်လို့ရခိုင်အမျိုးသားပါတီကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကပြောပါတယ
်။ဆိုတော့ကလေကျွန်တော်ရဲ့ဒီမေလနောက်ပိုင်းဆိုရင်ဖွဲ့စည်းပုံပြင်ဆင်ထားပြီးသားကတော့ကျွန်တော်လူထုဆန္ဒခံယူပွဲနဲ့ပြီးပြီပေါ့ဗျာ။အဲဒါဆိုရင်ဥပဒေတစ်ခုကတော့ရပြီပေါ့အတည်ပြုထားပြီပေါ့ဒါမဲ့ဥပဒေသဘောရအာဏာသက်ရောက်တဲ့နေ့တစ်ခုလိုသေးတာပေါ့လေအဲ့တော့ဘယ်ပါလီမန်မှာအတည်ပြုမယ်ဆိုတာတစ်ခုလိုတာပေါ့အဲ့ referendum ကျင်းပပြီးနောက်3လကြာမှနောက်4လကြာမှသတ်ခင်ပေါ့နော်အဲခိုယူတဲ့ပြည်ထောင်စုလွှတ်တော်ဆိုရင်တော့ဒီဖွဲ့စည်းပုံအသစ်ကြီးနဲ့ပေါ့နော်ကျွန်တော်တို့ဖွဲ့စည်းပုံအသစ်ကြီးနဲ့ရွေးကောက်ပွဲကိုဖျက်ဆီးနိုင်တာပေါ့လေ
သူတို့ပါတီအနေနဲ့ဖွဲ့စည်းပုံပြင်ဆင်ပြီးမှရွေးကောက်ပွဲကျင်းပတာကိုလိုလားပြီးဒီလိုပြင်ဆင်ဖို့အတွက်လက်ရှိအာဏာရပါတီအစိုးရတက်မတော်နိုင်ငံရေးပါတီတွေနဲ့ပြည်သူတွေအပေါ်မှာမူတည်နေတယ်လို့လည်းပြောပါတယ်။ပြည်ထောင်စုလွှတ်တော်အတွင်းကအဓိကအတိုက်အခံပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးအောင်ကြည်ညွန့်ကတော့ဖွဲ့စည်းပုံမပြင်ဆင်ဘဲရွေးကောက်ပွဲကျင်းပမယ်ဆိုရင်ဖြစ်ပေါ်လာမယ့်အခြေအနေကိုအခုလိုသုံးသပ်ပါတယ်။
ဒီဟာရဲ့တရားမှုကငင်းငိုင်းဆွေးနွေးမှုပေါ်မှာလည်းတက်ရောက်နေတယ်လို့အခြားဒီအထွေထွေတည်ငြိမ်မှု အပေါ်မှာလည်းပဲအများကြီးတက်ရောက်နိုင်တယ်။နောက်နိုင်ငံတကာလူ့အဖွဲ့အစည်းရဲ့အခြေအနေမျိုးပါလဲအကျိုးသက်ရောက်မှုတွေတော့အများကြီးဖြစ်လာနိုင်တယ်။ဘာလို့ဆိုနိုင်ငံရေးရဲ့အဓိကကျတဲ့ဒီအခင်းအကျင်းတစ်ခုဖြစ်တဲ့အတွက်ကြောင့်တက်ရောက်မှုတွေကတော့ရှိလာနိုင်တယ်လို့ကျွန်တော်တို့မှတ်လို့ရတာပေါ့ဗျာ။
တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေစုပေါင်းဖွဲ့စည်းထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ဒုဥက္ကဋ္ဌဦးနိုင်ဟန်သာကတော့ဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်ဆင်ရင်ပြည်တွင်းငြိမ်းချမ်းရေးဆွေးနွေးရမှာဆွေးနွေးရမယ့်အချက်တွေပိုများလာနိုင်မယ်လို့ပြောပါတယ
်။အခုလောလောဆယ်မပြင်ဘူးဆိုရင်အကြုံနဲ့ဆွေးနွေးတဲ့အခါကျရင်အများကြီးပြောစရာရှိလာမှာပေါ့လေ။အဓိကတော့အကြုံကတော့ဒီတိုင်းသားတွေရဲ့အခွင့်အရေးပိုင်းနဲ့ဆိုင်တဲ့ဟာကိုပဲအဓိကကျားတယ်လေအင်္ဂလိပ်ပြောဖို့လိုအပ်တယ်တခြားဟာတော့ဒီဥစ္စာပြည်သူများစုကလိုလားနေတဲ့ဒီမိုကရေစီအခွင့်အရေးတွေတော့အခုချိန်ပြင်ပနိုင်ဖို့ကောင်းတော့ပေါ့ဗျာ
လက်ရှိလွှတ်တော်အတွင်းမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့အခြားပါတီတွေကဖွဲ့စည်းပုံအခြေခံဥပဒေပါပုံမှန်436ပြင်ဆင်ရေးအတွက်အဓိကတိုက်တွန်းနေပြီးတက်မတော်သားကိုယ်စားလှယ်တွေကမပြင်ဆင်ဖို့ဆွေးနွေးနေပါတယ်ဖွဲ့စည်းပုံပြင်ဆင်ရေးနဲ့သက်ဆိုင်တဲ့ပုံမှန်436အရတမရတာကိုစလယ်ရီရဲ့ထောက်ခံမှုမရရင်လက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေဟာပြင်ဆင်နိုင်မဲ့အခြေအနေမရှိပါဘူး
။ကိုမိုးစော်ရဲ့သတင်းပေးပို့ချက်ပါရှင်။အခုကတော့မကြာခင်ကပြီးဆုံးခဲ့တဲ့တမရအိုဘားမားရဲ့မြန်မာခီးစဉ်ပေါ်လို့ခွင့်ရဲ့ဖွဲ့ရီရဲ့ဝေဖန်ချက်တွေကိုကြည့်ချင်ရအောင်ပါ။တမရအိုဘားမားရဲ့ဒုတိယအကြိမ်မြန်မာနိုင်ငံခီးစဉ်ပေါ်အားရကျေနပ်မှုတွေရှိပေမဲ့နောက်ဆက်တွဲဖြစ်စဉ်တွေကိုစောင့်ကြည့်ဖို့လိုသလိုထိရောက်တဲ့ပြုပြင်ပြောင်းလဲရေးတွေအတွက်မြန်မာခေါင်းဆောင်တွေကိုဖိအားပေးဖို့လိုတယ်လို့အမေရိကန်ပြည်ထောင်စုအခြေစိုက်လူ့အခွင့်အရေးအဖွဲ့အစည်းတွေကပြောဆိုလိုက်ပါတယ်။မိုင်းအင်ဂျင်နိုင်ကပြောပြပေးပါအောင်ရှင်
။မြန်မာနိုင်ငံခီးစဉ်တွင်ဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့ပတ်သက်လို့အမေရိကန်သမ္မတအိုဘားမားအနေနဲ့ပွန့်ပွန့်လင်းလင်းပြောဆိုသွားနိုင်ခဲ့တယ်လို့ပြည်ရင်းပြည်ပမြန်မာရေးလှုပ်ရှားနေသူတွေအဖွဲ့အစည်းတွေကတုံ့တက်ခဲ့ကြတာပါ။အထူးသဖြင့်ဘာသာရေးလူမျိုးရေးအသွင်ဆောင်တဲ့ပဋိပက္ခတွေမှာလူခွင့်ရေးချိုးဖောက်မှုတွေကိုစိုးရိမ်မကင်းဖြစ်မိကြောင်းမြန်မာခေါင်းဆောင်တွေကိုသမ္မတအိုဘားမားကတိုက်ရိုက်ပြောဆိုခဲ့တဲ့အပေါ်ကျေနပ်မိတယ်လို့နယူးယောက်အခြေစိုက် HRW နိုင်ငံတကာလူခွင့်ရေးစောင့်ကြည့်ရေးဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brett Adams က VOA ကိုပြောပါတယ
် We were very happy with a lot of the public comments that Obama made. He used the word Rohingya which is important. He stressed the need for the government to
find a solution to the problem. မြန်မာပြည်သူရှေ့တပရာအိုဘားမားမှတ်ချက်ပြောဆိုသွားတာပြီးကျွန်တော်တို့အလုံးမဲ့အားရပါတယ်။ရိုဟင်ဂျာအရေးကိစ္စအဖြစ်ရှာဖို့ငြိမ်းချမ်းရေးသဘောတူညီချက်ရဖို့မှန်ကန်တဲ့လုပ်ငန်းစဉ်တွေလိုအပ်နေတာလူပုဂ္ဂိုလ်ကိုရည်စူးကန့်သက်ရည်ဆွဲထားပြီးစစ်တပ်ကိုယ်စားလှယ်တွေအချို့ကျပါဝင်နေတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့ဒီစတဲ့အချက်တွေကိုမြန်မာအစိုးရကိုအလေးပေးပြောဆိုသွားပါတယ်။
ဒါပေမဲ့လည်းမြန်မာနိုင်ငံပြုပြင်ပြောင်းလဲရေးမှာမြန်မာအစိုးရရဲ့လိုအပ်ချက်တွေကိုအမေရိကန်အစိုးရဘက်ကဆက်ပြီးတော့အသေးချာအာရုံစိုက်စောင့်ကြည့်ဖို့လိုတယ်လို့ Brett Adams ကဆိုပါတယ
်။ We were disappointed however that his meeting with Thein Sein did not
သမ္မတအိုဘားမားနဲ့သမ္မတဦးသိန်းစိန်တို့တွေ့ဆုံဆွေးနွေးပွဲကနေအချိန်တိုင်းတာအကန့်တတ်နဲ့ဖော်ဆောင်ပေးဖို့လိုအပ်တဲ့အချက်တွေရှင်းရှင်းလင်းလင်းမရှိခဲ့တဲ့အတွက်ကျွန်တော်တို့စိတ်ပျက်မိပါတယ်။ရေဘူးကပြောရရင်သမ္မတအိုဘားမားရဲ့မြန်မာနိုင်ငံခီးစဉ်ကကောင်းနေဆိုပေမဲ့ခီးစဉ်ရဲ့ရလဒ်တွေကိုစောင့်ကြည့်ဖို့လိုသလိုပြုပြင်ပြောင်းလဲရေးအတွက်မြန်မာဆိုရကိုပိုးပြီးဖိအားပေးဖို့လိုနေပါတယ်။
ဝါရှင်တန်ဒီစီအခြေစိုက်မြမအရေးလှုပ်ရှားနေတဲ့ US Campaign for Burma ကတော့သမ္မတအိုဘားမားဟာခီးစဉ်အတွင်းတိုင်းရင်းသားခေါင်းဆောင်တွေနဲ့တွေ့ဆုံဖို့အချိန်မပေးခဲ့ဘူးလို့အဖွဲ့ရဲ့အမှုဆောင်ညွှန်ကြားမှု Jennifer Quickley ကအခုလိုဝေဖန်ပြောဆိုသွားပါတယ
် We were disappointed that President Obama didn't meet with ethnic leaders.
သူပြောသွားတာကသမ္မတအိုဘားမားအနေနဲ့တိုင်းရင်းသားခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ခြင်းမရှိတဲ့အပေါ်မှာစိတ်ပျက်မိကြောင်းအချိန်တိုတောင်းတဲ့ခီးစဉ်အတွင်းမှာကိုလိုနီခေတ်ကတည်ဆောက်ခဲ့တဲ့အတွင်းဝင်များရုံဟောင်းကိုတွားရောက်လေ့လာဖို့စီစဉ်ထားခဲ့ပေမဲ့တိုင်းရင်းသားခေါင်းဆောင်တွေနဲ့တွေ့ဆုံဖို့အစီအစဉ်ကိုတော့ဦးစားပေးခြင်းရှိတဲ့အချက်ကိုစိတ်ပျက်မိကြောင်းပြောသွားတာပါအမေရိကန်ပြည်ထောင်စုရဲ့ Peace Corps လို့ခေါ်တဲ့ငြိမ်းချမ်းဆိုင်ရာလှုပ်အားပေးအစီအစဉ်တစ်ရပ်ကိုမြန်မာနိုင်ငံမှာထူထောင်သွားမယ်လို့သမ္မတအိုဘားမားကသူ့ခီးစဉ်တွင်မှကြေညာခဲ့ပါတယ်ဒီလိုဖွံ့ဖြိုးရေးဆိုင်ရာအစီအစဉ်ကိုကြိုဆိုပေမဲ့အိုးအိမ်ဆွန့်ခွာထွက်ပြေးနေရတဲ့ဒုက္ခသည်တွေတိုက်ပွဲတွေဖြစ်နေတဲ့တိုင်းဒေသနေမျိုးတွေကဒုက္ခသည်တွေအတွက်အကျိုးထိရောက်မှုရှိအောင်အကောင့်ထည့်ဖော်ဖို့လိုအပ်ကြောင်း Brett Adams ကပြောပါရယ်ခီးစဉ်တွင်သမ္မတအိုဘားမားရဲ့အရှိတောင်အာရှလူငယ်များနဲ့တွေ့ဆုံပွဲကတော့မြန်မာခေါင်းဆောင်တွေအတွက်တကယ့်ကိုစံနမူနာယူသင့်တဲ့လုပ်ရပ်ဖြစ်တယ်လို့ Brett Adams ကဆိုပါရယ
် In a region and particularly a country like Burma that doesn't
မြန်မာနိုင်ငံပါဝင်ဒေသတွေမှာမူဝါဒရေးရာနဲ့ပတ်သက်လို့အဲ့လိုပုံမွေလင်းလင်းကြဲကြဲပြဲပြဲတွေးဆဆွေးနွေးပွဲမျိုးမရှိပါဘူး။သမ္မတဥဘာမားရဲ့တွေးဆပွဲဟာလွတ်လပ်မှုကိုမျက်နှာတဲ့လူငယ်တွေအတွက်တကယ့်ကိုအရေးပါပြီးလွှမ်းမိုးမှုလည်းရှိပါတယ်။သူတို့အနေနဲ့လည်းသူတို့နိုင်ငံကောင်းဆောင်တွေနဲ့အခုလိုပဲဆွေးနွေးဖို့မျှော်လင့်နေကြမှာပါ။သမ္မတဥသိန်းစိန်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ပါဝင်အရှေ့တောင်အာရှနိုင်ငံကောင်းဆောင်တွေဟာသူတို့နိုင်ငံကလူငယ်တွေရဲ့စဉ်စားတွေးခေါ်ချက်တွေကိုသိနာလေကြတာမျိုးမရှိပါဘူး။
မြန်မာနိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပတဲ့အရှေ့အာရှနဲ့အာဆီယံထိပ်သီးဆွေးနွေးပွဲကိုသမ္မတအိုဘားမားမတည့်ရောက်ခင်အချိန်ကလည်းမြမအသွင်ကူပြောင်းရေးနောက်ကျောင်းပြန်လှည့်နေပြီဆိုတဲ့စိုးရိမ်မကင်းဖြစ်မှုတွေကို HRW နဲ့ USCB စတဲ့နိုင်ငံတကာလူ့အခွင့်အရေးဖွဲ့စည်းတွေကထုတ်ဖော်ပြောဆိုခဲ့ကြတာပါ။ဒါအပြင် American အထက်နဲ့အောက်လွှတ်တော်အမတ်နှစ်ဒါဇင်ကျော်ကလည်းမြမအရေးစိုးရိမ်ချက်တွေကိုသမ္မတအိုဘားမားစီကိုလက်မှတ်ရေးထိုးပေးပို့ခဲ့ကြပါတယ်။သမ္မတအိုဘားမားရဲ့နိုဝင်ဘာလ12ရက်နေ့ကနေ14ရက်နေ့အထိမြန်မာနိုင်ငံခီးစဉ်အတွင်းမြန်မာအစိုးရနဲ့ပြည်သူတွေနှွေးနှွေးထွေးထွေးကြိုဆိုခဲ့မှုအပေါ်ရန်ကုန်အမေရိကန်တန်ယုံကကျေးဇူးတင်ရှိကြောင်းနဲ့အထူးသဖြင့်ရန်ကုန်မြို့ကန်ပြည်သူတွေအနေနဲ့သမ္မတခီးစဉ်ကြောင့်ရင်သွားလာပိတ်ဆို့ခဲ့တာကိုနားလည်သိခံခဲ့တဲ့အပေါ်အထူးကျေးဇူးတင်ရှိပါကြောင်းနိုဝင်ဘာလ15ရက်နေ့ရက်စွဲနဲ့တန်ယုံကကြေညာချက်ထုတ်ပြန်ထားပါတယ်။သမ္မတအိုဘားမားဟာမြန်မာနိုင်ငံခီးစဉ်အပြီးမှာဩစတြေးလျနိုင်ငံမှာကျင်းပတဲ့ APEC ထိပ်သီးစည်းဝေးပွဲကိုတက်ရောက်ခဲ့ပြီးနောက်တနင်္လာနေ့ကအမေရိကန်ပြည်ထောင်စုကိုပြန်လည်ရောက်ရှိခဲ့ပါတယ်ရှင်
။မယင်ချင်၌စူးစီးထင်ပြခဲ့တာပါ။အင်္ဂါနေ့ညနေခင်းအတွက်သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင်။အခုထုတ်လွှင့်ပေးနေတဲ့ VOA ရဲ့ညနေပိုင်းရေဒီယိုအစီအစဉ်တွေမှာကြာမှာပြီးဆုံးတော့မှာဖြစ်ပါတယ်။VOA ညနေပိုင်းရေဒီယိုအစီအစဉ်ပြီးမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ 9:00 နာရီခွဲအထိ Asia Set 7 ဂျိုရုကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ VOA ကနေနောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့ Radio အစီအစဉ်တွေကိုတော့ Line Meter 24 25 32တို့ကနေဖမ်းယူနှาศင်နိုင်ကြပါတယ်ရှင်။ခုအရောအင်္ဂါနေ့ညနေခင်းအစီအစဉ်တွေအဆုံးမသတ်သေးခင်ချန်နေသေးတဲ့အချိန်တွင်မှသတင်းအချင်းချုပ်ကိုမှတ်ရေးသံနာကျော်ကကြီးညာပေးပါမယ်။
ရှေ့လေပိုင်းဒေသဂျေရုဆလမ်မြို့မှာရှိတဲ့ဂျူးဖျားရှိခိုးကျောင်းကိုပါလက်စတိုင်းနယ်ဝါ2ဦးကတိုက်ခိုက်လို့ဖျားကျောင်းကိုလာတဲ့4ဦးသေဆုံးပြီးတော့နောက်ထပ်6ဦးဒဏ်ရာရသွားပါတယ်။တိုက်ခိုက်သူတွေကပစိန်တွေတနတ်တွေကိုင်းဆောင်လာပြီးတော့မြို့ရဲ့ဟာနော့ဖ်အရက်မှာမနက်ခင်းဝတ်ပြုဆူတောင်းချိန်အတွင်းမှာတိုက်ခိုက်ခဲ့တာလို့ရဲဌာနပြောခွင့်ရသူကဆိုပါတယ်။အကြမ်းဖက်သမားတွေလို့သူကရင်းညွှန်းသွားပြီးတော့သူတို့ကိုရဲကပစ်တက်လိုက်တယ်လို့လည်းပြောသွားပါတယ်။ဖန်စီကံပြင်းတဲ့ dash လိုမျိုးတစားကန်နှစ်ဦးကိုသူတို့ပြန်လွတ်မြောက်ရေးနဲ့သူတို့နိုင်ငံတွေရဲ့အစိုးရတွေကအနှိမ့်နိုင်ပေးဖို့အတွက်တောင်းပန်ထားတဲ့ video တစ်ခုကိုမြောက်အာဖရိကဂျီဟတ် Al-Qaeda အဖွဲ့ကထုတ်လိုက်ပါတယ်။သူတို့ရဲ့ website မှာတင်ထားတဲ့ video ကအခန်းနှစ်ခန်းပါပြီးတော့ဖမ်းခံထားရသူနှစ်ဦးကိုတနည်းအားဖြင့်မှရိုက်ကူးထားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာသမရဦးသိန်းစိန်လက်မှတ်ရေးထိုးပြီးတော့အတည်ပြုလိုက်တဲ့အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်ပြီးတော့ကျောင်းသားတွေသဘိမ်းမှောက်ခဲ့ပြီးတဲ့နောက်ဒီကိစ္စနဲ့ပတ်သက်လို့ပညာရေးဌာနအရာရှိတွေကဥပဒေပြင်ဆင်ရေးဟာလွတ်တော်နယ်ပဲသက်ဆိုင်တယ်ဆိုပြီးတော့တုံ့ပြန်သွားခဲ့ပါတယ်။အမျိုးသားပညာရေးဥပဒေပြင်ဆင်ရေးကိစ္စကိုလွတ်တော်ကိုပြန်ပြီးတော့တင်သွင်းပြီးမှပြင်လို့ရမှာဖြစ်သလိုအချိန်ယူရေးဆွဲထားတဲ့ဥပဒေဖြစ်ပါတယ်လို့လည်းပညာရေးမြင့်တင်မှုအကောင့်ထယ်ဖော်ရေးကော်မတီအကြံပေးအဖွဲ့အနာရကဦးသန်းဦးကပြောသွားခဲ့ပါတယ်။စက်တင်ဘာလတွေကအစတင်လာတဲ့ဟောင်ကောင်မြို့နယ်လမ်းမတွေပေါ်ကတပိတ်စခန်းတွေကိုတော့အာဏာပိုင်တွေကဒီကနေ့အစောပိုင်းတွေကစပြီးတော့ရှင်းလင်းခဲ့ပါတယ်။ဟောင်ကောင်အစိုးရရုံးချုပ်နာကစီးပွားရေးအချက်အချာကြားတဲ့ရက်ွက်လမ်းမပေါ်မှာပိတ်ဆို့ထားတဲ့အတားအဆီးတွေကိုရှင်းလင်းဖို့တရားရုံးအမိန့်စာကိုတာဝန်ရှိသူတို့ကလာဖတ်ပြပြီးတဲ့နောက်ရှင်းလင်းရေးတွေလှုပ်ဆောင်ခဲ့တာပါ။
တရင်ချင်းချုပ်ကိုမအေးတန်နာကျော်ကြီးညာပေးခဲ့တာပါဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆွန်မွန်ဖြစ်ပါတယ်အင်ဂျင်နီယာကတော့မာတင်ကတ်ဆီယပ်ဖြစ်ပါတယ်ရှင် VOA American အတန်းညနေခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင် VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.